မြန်မာနိုင်ငံမှာတော့လာမယ့်ရွေးကောက်ပွဲစောင့်ကြည့်ရင်အရှင်ပိတ်ပင်ခံခဲ့ရတဲ့ base အဖွဲ့ကိုပြန်လည်ခွင့်ပြုကြောင်းပြောလာတယ်လို့အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ဒီ base လို့အတူပါခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင် director စန်းရဲကျော်စွာမြင့်ကရွေးကောက်ပွဲကော်မရှင်ရာရှိသူကစနေညကအခုလိုဖုန်းဆက်အကြောင်းကြားလာတာပါလို့ VOA ကိုပြောလိုက်ပါတယ်။စန်းရဲကျော်စွာမြင့်ကပဲတရားဝင်စာနဲ့အခုလိုအကြောင်းကြားလာတာကိုလက်ခံရရှိခြင်းမရှိသေးပေမဲ့အင်ကာနေကြာရင်လဲနေပြည်တော်မှာဒီကိစ္စ UEC လို့ခေါ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပါလာတွေ့ဖို့ပြောခဲ့တာမို့ပွားဆွေးနွေးဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။အရှင်တုံးကတော့ Base အဖွဲ့အနေနဲ့တရားဝင်မှတ်ပုံမတင်ထားလို့ခွင့်မပြုနိုင်ကြောင်းနဲ့နိုင်ငံခြားငွေချူပြီးရွေးကောက်ပွဲကော်မရှင်လုပ်ငန်းတွေကိုလည်းပူးပေါင်းကူညီမှာမဟုတ်ပဲစောင့်ကြည့်မှသာဖြစ်တဲ့အတွက်ထောက်ခံချက်မပေးနိုင်ကြောင်းအကြောင်းကြားခဲ့ပေမဲ့အခုလိုပြောင်းပြီးလက်ခံပါကိုတော့ကြိုဆိုတယ်လို့ဆိုင်ရဲကျော်စွာမြင့်ကဆိုပါတယ်။ဒါပေမဲ့အခုလိုလက်တလောပြန်လည်လက်ခံထားတဲ့ဆိုင်ရင်ဒီမိုကရေစီမှာအရေးပါတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးလုပ်ငန်းတွေကိုမှတ်ပုံတင်တင်မတင်တင်လုပ်ချင်တဲ့ရပ်သားအဖွဲ့အစည်းအားလုံးကိုလုပ်ပိုင်ခွင့်ရှိတယ်လို့ဥပဒေမျိုးထုတ်ပေးလာဖို့ဆက်ဆွေးနွေးသွားမယ်လို့ဆိုပါတယ်။အကြောင်းကတော့အရင်အစိုးရကလည်းအခုလိုဥပဒေမရှိဘဲညွှန်ကြားချက်နဲ့သာ2015ခုနှစ်ရွေးကောက်ပွဲစောင့်ကြည့်ခွင့်ကိုမကန့်ဆက်ခဲ့ပေမဲ့အခုအစိုးရအရင်လုပ်တယ်လို့နောက်အစိုးရပြောင်းရင်လည်းမသေးကြမှာမို့ရေရှည်ဒီမိုကရေစီပြောင်းလဲအကျိုးရှိဖို့ပါအခုလိုဥပဒေထုတ်ပြန်တင်တာပါလို့ထပ်ပြောခဲ့ပါတယ်ခင်ဗျ